ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမအဆုံးအနေနဲ့ပြောပြပေးမှာကတော့ကွာရန်တင်းဝင်ခိုင်းပြီးဆေးမစစ်ပေးတာကြောင့်ယောဂါကူးစက်နိုင်ခြေရှိတယ်ဆိုတဲ့အကြောင်းပါဒါကတော့အေယာဝတီတိုင်းဒေသကြီးဟင်းသရခရိုင်လေးမျက်နာမျိုးကဦးတန့်လွင်ကပြောပြလာတာပါအနေနဲ့အရရက်ကအကြောင်းအမျိုးမျိုးနဲ့လေးမျက်နှာမျိုးကိုပြန်လာတဲ့လူတွေကိုလေးမျက်နှာအထက်ကအကြောင်းမှာကွာရန်တင်းဝင်ခိုင်းပါတယ်။ဒါပေမဲ့လုံးဝဆေးမစစ်ပေးပါဘူး။၁၄ရက်ပြည့်ရင်အကုန်ပြန်လွှတ်ပါတယ်။ဆေးမစစ်တော့ကွာရန်တင်းဝင်တဲ့သူစီမှာပိုးရှိမရှိသေချာမသိရပါဘူး။တကယ်လို့တယောက်ယောက်မှာယောဂါပိုးရှိခဲ့ရင်အန္တရာယ်များပါတယ်။တချို့ယောဂါပိုးရှိတဲ့လူတွေမှာယောဂါလက္ခဏာမပြကြပါဘူးအဲ့ဒီလိုလူတွေဆေးမစစ်ပဲရွာထဲပြန်လွှတ်ရင်ရွာကလူတွေအကုန်ကူးစက်ခံရမှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းကို RFA တဆင့်ကျန်းမာရေးဝန်ကြီးဌာနကအထက်လူကြီးတွေသိအောင်တင်ပြတာပါဆိုပြီးပြောပြလာပါတယ်ရှင်နောက်ထပ်ပြောပြပေးမှာကတော့မိဘဘိုးဘွားပိုင်မျိုးပေါ်မှာရုံးဆောက်ထားပြီးတန်ရတန်ကြေးပေးချေတာမရှိတာကြောင့်တန်ရတန်ကြေးရလိုတယ်ဆိုတဲ့အကြောင်းပါဒါကတော့ချင်းပြည်နယ်မတူပီမြို့မှာနေထိုင်တဲ့ဦးသက်ထွန်းကဖုံးဆက်ပြောပြလာတာပါမတူပီမြို့မှာရှိတဲ့မိဘပိုင်မြေပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးကို2019မှာလာဆောက်ထားပါတယ်2016ခုနှစ် NLD အစိုးရတက်လာပြီးနောက်ပိုင်းမတူပီမြို့ NLD လွှတ်တော်ဥက္ကဋ္ဌကမြေကိုရောင်းမလာလို့လာမေးခဲ့တာပါဒါနဲ့ပဲရောင်းမယ်ဆိုပြီးအယောင်းဝယ်ဖြစ်ပေမဲ့ငွေကိုမပေးချေခဲ့ပဲရုံးကိုလာဆောက်ပါတယ်။တန်ရာတန်ချင်းငွေ3400တောင်းပေမဲ့အခုအချိန်ထိတစုံတရာပေးတာမျိုးမရှိပါဘူး။ဒီအကြောင်းအရာကိုချင်းပြည်နယ်ဝန်ကြီးဦးစိုးထက်ကလည်းအောက်တိုဘာ31ရက်မှာတင်ပြခဲ့ပြီးဝန်ကြီးကလည်းကြားကနေပြီးလှုပ်ဆောင်ပေးမယ်လို့ပြောပါတယ်။ဒါပေမဲ့အခုအချိန်ထိလှုပ်ဆောင်ပေးတာမရှိပါဘူး။ဒီအကြောင်းအရာကို NLD ပါတီဗဟိုရန်ကုန်ရုံးချုပ်ကိုလည်းစက်တင်ဘာ16ရက်နေ့မှာတိုင်စာပေးပို့ထားပါတယ်။ဒါပေမဲ့ဘာအကြောင်းမှမထူတာကြောင့် RFA တဆင့်ထုတ်လွှင့်ပေးပါဆိုပြီးပြောပြလာပါတယ်ရှင်
။ကိုဗဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
ဆက်ပြီးပြောပြပေးမှာကတော့ကိုဗစ်ကာလစီကန်းချက်တွေကိုမလိုက်နာတာကြောင့်စိုးရိမ်နေရတယ်ဆိုတဲ့အကြောင်းပါဒါကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာနေထိုင်တဲ့စစ်တွေသူဆိုတဲ့အကောင့်ကစာပေးပို့လာတာပါအစိုးရကကိုဗစ်ကာလမှာလူစုလူဝေးမလုပ်ဖို့တတ်နိုင်သမျှအိမ်ပြေမထွက်ဖို့ကန့်သက်ချက်တွေထုတ်ပြန်ထားပေမဲ့ရခိုင်ပြည်နယ်မှာတော့ဒီကန့်သက်ချက်တွေကိုလစ်လျူရှုထားကြပါဗျ။အခုပွင့်လင်းရာသီမှာမင်္ဂလာဆောင်မဲ့သူတွေကခန်းမတွေစားတောက်ဆိုင်တွေမှာကန့်သက်ထားတာကြောင့်ဖုံးကြီးကျောင်းတွေမှာလူရချီဖိတ်ပြီးမင်္ဂလာဆောင်နေကြပါဗျ။ဒီလိုလူစုလူဝေးလုံနေတာဟာအန္တရာယ်များလွန်တာကြောင့်ရခိုင်ပြည်နယ်အစိုးရသိအောင် RFA တဆင့်ပြောပြတာပါဆိုပြီးပေးပို့လာပါတယ်ရှင်။
RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါနောက်တစ်ခုကတော့အမျိုးသားလျှက်စစ်ဓာတ်အားရရှိရေးစီမံကိန်းရောက်နေတာကြာပြီဖြစ်ပေမဲ့အခုအချိန်ကြီးမီးသွေတန်းခွင့်မရသေးတဲ့အကြောင်းပါဒါကတော့အေယာဝတီတိုင်းဒေသကြီးမအူပင်မြို့နယ်ရွှေတော်မော်ကျေးရွာကစာပေးပို့လာတာပါရွှေတော်ကျေးရွာအုပ်စုမှာ NEP အမျိုးသားလျှက်စစ်ဓာတ်အားရရှိရေးစီမံကိန်းရောက်နေတာနှစ်နှစ်လောက်ရှိပါပြီ။ဒါပေမဲ့အခုအချိန်ထိမီးသွေတန်းခွင့်မရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးအထက်လူကြီးတွေကိုတင်ပြထားတာလည်းကြာနေပါပြီ။အထက်လူကြီးတွေကအယောရီတိုင်းအစိုးရကိုလွှဲပြောင်းပေးထားတယ်လို့စာပြန်ပါတယ်။ဒါပေမဲ့အခုအချိန်ထိတိုင်းအစိုးရကလည်းမလုပ်ပေးသေးတဲ့အကြောင်းကိုအထက်လူကြီးတွေသိနိုင်ဖို့ RFA ကတဆင့်တင်ပြရတာပါဆိုပြီးပေးပို့လာပါတယ်ရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်